ွယ်နိုင်ငံရဲ့အဓိကနျူကလ িয়ার စက်ရုံကြီးနှစ်ခုဖြစ်တဲ့ဖော်ရိုနဲ့နိုင်ဒန်စ်မှာအစစ်မြေဗဟိုအားခွာဆက်တွေထောင်နေချီသုံးပြီးတော့ယူရေနီယံတန့်စင်မှုတွေလှုပ်သွားဖို့အတွက်အီရန်ကလှုပ်ဆောင်နေတယ်လို့နိုင်ငံတကာညွှန်ကြားချက်စွမ်းအင်အေဂျင်စီ IAEA ကတောက်ကြနေမှာပြောပါတယ်ယူရေနီယံတန့်စင်မှုတွေတိုးမြင့်ဖို့အတွက်နောက်ထပ်ဗဟိုခွာဆက်တစ်6000ကျော်တက်ဆင်သွားမယ်အကြောင်းကိုကုလသမဂ္ဂရဲ့ဒီနျူကလ িয়ার စောင့်ကြည့်လေ့လာရေးအေဂျင်စီဖြစ်တဲ့ IAEA ကိုအီရန်ကအသိပေးခဲ့ပြီးတဲ့နောက်မှာဒီလ29ရက်တောက်ကြနေမှာ IAEA ကဒါကိုပြန်ပြီးတော့ကြေညာချက်ထုတ်ပြန်အသိပေးတာပါနျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်နီးပါးရောက်တဲ့အထိယူရေနီယံတန့်စင်မှုတွေလှုပ်သွားဖို့ကြိုးစားနေတဲ့အီရန်ရဲ့အစီအစဉ်တွေဟာနိုင်ငံတကာနဲ့တင်းမာမှုတွေပိုးပြီးတော့အချိန်မြင့်လာစေတာလည်းဖြစ်ပါတယ်။ IAEA ရဲ့အသိပေးချက်ထဲမှာတော့အီရန်ဟာဗဟိုကွာစက်တစ်တွေသုံးပြီးယူရေနီယံတန့်စင်မှုတွေကိုနောက်ထပ်900ခန့်လုံးစတိုးလှုပ်ဆောင်သွားမှာဖြစ်တယ်လို့ပဲဖော်ပြထားပါတယ်။900ခန့်လုံးဆိုတဲ့ပမာဏကတော့လက်ရှိလှုပ်ဆောင်နေတဲ့ဒီ60ရာခိုင်နှုန်းယူရေနီယံတန့်စင်မှုတွေနဲ့စာရင်အများကြီးနေပါတယ်။ဒါကိုကြည့်မယ်ဆိုရင်အီရန်နေနဲ့အနောက်နိုင်ငံတွေအထူးသဖြင့်ဒီမကြခင်မှာအမေရိကန်သမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်နဲ့ဆစ်ဆက်ညှိနှိုင်းလိုတာကိုပြသရလဲရောက်ပါတယ်။ဒါပေမဲ့ထရမ့်အနေနဲ့သူသမ္မတတာဝန်တဖန်ပြန်ပြီးတော့ယူရဲ့အခါမှာအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုရှင်းရှင်းလင်းလင်းမပြောသေးပါဘူးရှင်။